ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေဖြစ်တဲ့တောင်ပြူလက်ဝဲနဲ့တောင်ပြူလက်ရာစခန်းတွေကိုအေးရခိုင်တပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတာပါ။တောင်ပြူလက်ရာစခန်းကိုမနေ့ကညနေ6နာရီလောက်မှာသိမ်းပိုက်နိုင်ခဲ့ပြီးတော့ရန်သူအလောင်းအမြောက်အများနဲ့လက်နက်ခဲယမ်းတွေသိမ်းဆီးရမိတာရှိတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတာရှိတယ်လို့အေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းတောင်ပြူလက်ဝဲစခန်းကိုအေးတပ်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲပြင်းထန်နေတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထပ်မံထွက်ပြေးလာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရန်ဂျာတူကပြောပါတယ
်။တောင်ပြူလာရာနေတောင်ပြူလာရာနေကြသောစခန်းနေအပြင်းတင်သူတို့တိုက်ပွဲပြင်းထန်နေသူတို့မနိုင်လို့ဘင်္ဂလားဖဲကိုဝင်လာတယ်ဘင်္ဂလားဖဲဆိုတော့ဘန်တော်ဘောမျိုးရဲ့ဟိုတွန်ပြူပေါ့ဘင်္ဂလားဖဲကတွန်ပြူအေးဂူနာပါရာအေးကော့စတုံဈေးကိုဝင်လာတယ်ဈေးကိုဝင်လာတာနဲ့အေးဘင်္ဂလားကဒေသခံတွေကဘီဂျီဘီကိုစတင်ပေးဖို့တာနဲ့ဘီဂျီကဘီဂျီဘီကသူတို့အေးလာနေတွေသူတို့တင်းချောက်ပြီးတော့သူတို့ကိုအိမ်မှာတင်းချောက်ထားတယ်ပထမတကင်အားဆယ်လေးယောက်တော့တက်ပြီးတော့သူတို့စုစုပေါင်းဟိုးတာပေါ့เออ60เนี่ย6ယောက်ဒီလိုမနေ့เออ lesson เนี่ยတယောက်ရောက်လာတာလို့သတိကြတယ်
တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဆက်ချန်စီကိုအနီးမှာရှိတဲ့ကျေးရွာတချို့ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့လက်နက်ကြီးကြီးကြားရောက်ပတ်ကွဲခဲ့တာကြောင့်ဒေသခံရွန်ဂျာနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံတူဦးကပြောပါတယ
်အဲဘင်္ဂလားနိုင်ငံသားလည်းထွက်ပြေးနေရတယ်နေဆက်ဘတရွာလုံးရွာလုံးကျဒီမှာတိမ်းရှောင်မိတော့နေရတယ
်ရွာဘင်္ဂလားဘက်ကဒေါ်လ်ဖိုက်တိုလီနဲ့ဂီလာတိုလီအနည်းကဘောအဲယွာမှာသူတို့အင်ဂျီဆောင်းထားတာဗောပက်စီရီအတေရဲအချင်းမှာဂရွန်ဟင်ဂျာဝါဂျီတယောက်အစား65နေပါနောက်ဝါဂျီမှာတယောက်ဘင်္ဂလားဖဲကဒေဖာခင်ဝါဂျီမှာအစား90ကျော်တေဝါရာရှိသေးတယ်လာနေကြီးကြားပြီးတော့အင်တေးမှာကြတာအင်တေးမှာကြတာ
စစ်ကောင်စီကလေချောင်းကနေပါတိုက်ခိုက်တာကြောင့်ရွန်ဂျာဒုက္ခသည်တွေစိုးရိမ်နေကြတယ်လို့လဲရွန်ဂျာ2ကပြောပါတယ
်ကျွန်တော်နေရာနဲ့အေဟိုးတာတိုက်ပွဲဖြစ်တဲ့နေရာနဲ့တမိုင်ဝဲပေါ့မနေရလဲတင်ရလို့အဲလိုမရဘူးဒီနေ့လဲတော်တော်စိုးရိမ်နေရပဲအပြန့်အတန်တိုက်တယ်နောက်ကလေးတွေပါတယ်ကြောက်တာတွေရှိသေးတယ်အဲ့မှာဒီနေ့မနေလဲအေဟိုးတာပေါ့ကုန်းတာတွေဒီကနေပြီးတော့7နာရီတိအပြန့်အတန်တိုက်တယ်နောက်မမပန်းကနေရဟန်းရနဲ့နာရီဝါလောက်တိုက်တာပေါ့
ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးမင်းပြားမြို့နယ်တို့မှာလဲစစ်ကောင်စီတပ်စခန်းတွေကိုအေးရခိုင်တပ်တော်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေဒီကနေ့ထိပြင်းထန်နေတာလည်းဖြစ်ပါပဲ။မင်းပြမြို့နယ်မှာဆိုရင်လည်းတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတယ်လို့ဒီကနေ့မနက်ပိုင်းကစစ်ကောင်စီကကြီးရည်လေပူပေါင်းတိုက်ခိုက်နေတယ်လို့အနီးနားကဒေသခံတူဦးကပြောပါတယ
်။မင်းပြကတော့ကျွန်တော်တို့ဒီတော်တော်ပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ဟိုသိရတာပေါ့နော်။ဟိုဒါဟိုစစ်တပ်ကနေဒီနေ့ရေကြပ်ပြီးတော့တော်တယ်။ဒါမင်းညကလည်းဒီနေ့အခုအခုချိန်ဒီပေါ့လေ။အဲကျေးဖိုက်တော်ဒီတက်ခိုင်ဟိုင်းဟိုတက်ဆောင်တော်နေရဟိုအချင်းစေကျော်30ဝက်လောက်ရှိပြီထင်တယ်အမှုတက်ဆောင်တော်လိုက်ပြန်လိုက်တော်လိုက်ပြန်လာအဲ့ဒါအကုန်လုံးကဒီမင်းသားကိုပဲတော့ပြင်နေတယ်ဟိုယူဆရပါတော့အဲ့ဒါဒီစားကနေလည်းအဲ့လိုပြောပါတာ
ဒါပြင်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းမှာတိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါဒါပြင်ဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေတယ်လို့စစ်ကောင်စီကကုန်စည်စီးဆင်းမှုနဲ့ကုန်းလန်းရည်လန်းအားလုံးကိုပိတ်ဆို့ထားတာကြောင့်ဒေသခံတွေအခက်ကြုံနေကြပါတယ်။စစ်ရေးရအသာစီးရနေတဲ့အေးရခိုင်တပ်တော်အနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းယာနဲ့ချီသိမ်းပိုက်ထားနိုင်တယ်လို့ပေါက်တော်နဲ့ချင်းပြည်နယ်ကပလောက်ဝမြို့ကိုလည်းသိမ်းပိုက်ထားတာဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မှာကြန့်ရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေအားလုံးကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်သွားမှာဖြစ်တယ်လို့အေးရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။